မြန်မာနိုင်ငံမှာအွန်လိုင်းပေါ်ကနေနည်းအမျိုးမျိုးနဲ့ငွေချေးလိမ်လည်တဲ့ငွေချေးလုပ်ငန်းပုံစံဟန်ဆောင်ထားတဲ့လုပ်ငန်းတွေတော်တော်များများရှိလာနေပါတယ်။စီးပွားရေးအတက်အကျအတဲအကြောင်းလက်တလောပြည်လည်ရေးကိုအဓိကထားပြီးအာကိုငွေချေးတဲ့လုပ်ငန်းတွေဖြစ်ပြီးလူမှုကွန်ရက်နဲ့အွန်လိုင်းတွေမှာဒါဇင်နဲ့ချီများလာတယ်လို့လည်းစီးပွားရေးလုပ်ငန်းရှင်တွေကသတိပေးနေပါတယ်။အွန်လိုင်းပေါ်ကငွေချေးလိမ်လည်တဲ့ငွေချေးလုပ်ငန်းတွေအကြောင်းသတင်းပေးပို့ချက်ကိုတော့မဆုမွန်ကတင်ပြပေးပါမယ်ခင်ဗျာ။
Facebook လူမှုကွန်ရက်ပေါ်မှာနီးလန်းမျိုးစုံနဲ့ငွေချေးလိမ်လည်တာတွေရှိနေပြီးတော့အများစုကတော့ငွေချေးလုပ်ငန်းပုံစံနဲ့ရှောက်ထားသူတွေရဲ့ကိုယ်ရေးအချက်လက်ကိုအသုံးပြုပြီးတော့ငွေညှစ်တဲ့နီးနဲ့လိမ်လည်လှည့်ပြားနေကြတာဖြစ်ပါတယ်။အလွယ်တကူငွေထုတ်ပေးမယ်ဆိုတဲ့နီးလန်းနဲ့ဖြားယောင်းကြတာဖြစ်ပါတယ်။ပုဂ္ဂလိကဘဏ်တွေနဲ့လိုင်စင်ရငွေချေးလုပ်ငန်းတွေနဲ့စာရင်းလုပ်ငန်းအဆင့်တွေမများတဲ့အတွက်အွန်လိုင်းပေါ်ကငွေချေးလုပ်ငန်းတွေကိုလူတချို့ကစိတ်ဝင်စားလာကြတာပါ။ဒါနဲ့ပတ်သက်လို့အလက်စာစီးပွားရေးလုပ်ငန်းရှင်တဦးက VOA ကိုအခုလိုပြောပြပါဗျ။
ဆိုင်းနဲ့ကြံပြီးသွားတယ်။ဟာဆိုင်းဆိုင်နဲ့ကြောင်နေတဲ့အချိန်မှာဒီမှာဘာမှမလုပ်ဘူး။လိုလိုလေးနဲ့ကြားမယ်လို့ဆိုတာသိနေတာကြတော့သူကမလုပ်လိုက်လေပေါ့။ဟို apply လုပ်ကြတယ်ပေါ့။ apply လုပ်တဲ့ခါမှာသူကဘာတခါတောင်းလဲဆိုချင်းဟာဆိုင်းဆိုင်ကြီးကိုလို့ဖုန်းပြီးကြီးကိုလို့အဲဒီဟာဆိုတော့ no application process ဆိုတာဒီပေါ့။အဲ့ဒီသူကတောင်းတယ်။ဒါသိနေရလို့ရှိရင်အဲရပါပြီ။โอเคเว้ยโหอะไรโหปีไล่เลยพอพอแล้วไอ้มา5,000 6,000 3,000ปีละไอ้ปีไล่ได้ขาจะรอไอ้มานี่กว่าปีเดียวปีละปีกว่าเข้าใจป่ะ
တချို့ online ငွေချေးလုပ်ငန်းတွေကတော့ရှောက်ထားသူရဲ့မှတ်ပုံတင်တဲ့သကောင်စင်းတွေကိုလူမှုကွန်ရက်ပေါ်တင်ပြီးတော့သူတို့လုပ်ငန်းကငွေချီးထားတဲ့သူဖြစ်ကြောင်းဖြန့်ဝေကြပါတယ်ကြက်ငွေ5သိန်းကနေ3,500ကျပ်အထိငွေချေးနိုင်နေဆိုပြီးတော့ online ပေါ်ကချေးငွေလုပ်ငန်းလုပ်ကိုင်နေသူတူကသူငွေမချေးခင်မှာဖောင်ချေးဆိုပြီးတော့မဖြစ်မနေပေးရတဲ့အကြောင်းပြောပါတယ
်မှတ်ပုံလို့ရှိနေတာအင်းအောင်လို့ရှိနေတာနောက်ပြီးတော့အမားခံပေးနေတယ်မှတ်ပုံလို့ရှိနေတယ်နေဗျဖောင်ချေးပေးပြရတယ်ဗျ3,500ကျပ်ဗျ
ငွေချေးလိမ်လည်တဲ့ပုံစံအများစုကတော့ငွေမချေးခင်မှာကိုယ်ရေးအချက်လက်တွေနဲ့ငွေသားတချို့ကိုအရင်ဆုံးတောင်းခံကြတာပါဒီလိုအချက်လက်တွေကိုရလာပြီးဆိုရင်ငွေချေးထားတဲ့သူဖြစ်နေလေအွန်လိုင်းဆံမျက်နှာတွေကနေတစင်ဖြန့်ဝေတာရှိပြီးတော့ကေယကရှင်ကအွန်လိုင်းပေါ်ကနေပြန်ဖြုတ်ပေးဖို့တောင်းဆိုတဲ့အခါမှာတော့ငွေညစ်တာတွေရှိလာတယ်လို့တချို့ကပြောပါတယ်။ဘဏ်နဲ့အသေးစားငွေချေးလုပ်ငန်းတွေလို့စာရွက်စာတမ်းတွေအပြည့်အစုံမတောင်းတဲ့အွန်လိုင်းကငွေချေးလုပ်ငန်းတွေကိုငွေချေးကြက်တဲနေသူတချို့ကဆက်သွယ်ကြပါတယ်။ငွေချေးလိမ်လည်ခရရသူတွေထဲမှာအရေးပေါ်ငွေလိုအပ်သူတွေပါတယ်လို့စိုက်ပျိုးရေးလုပ်ငန်းလုပ်ကိုင်နေသူတွေနဲ့အသေးစားစက်မှုလက်မှုလုပ်ငန်းရှင်တချို့လည်းပါနေတာကိုတွေ့ရတယ်လို့လုပ်ငန်းရှင်တဦးကအခုလိုပြောပြပါတယ်။
အော်အမေမာတော့ဟိုမပုံနေပြေုံနဲ့ဟိုဆက်ဆံထုတ်ပေးမယ်လို့အဲပြီးသွားတဲ့အခါကျလို့ရှင်ဘာမှစားစားနဲ့ကြားကြမလို့အာချက်ချင်းတတိယထုတ်ပေးမယ်လို့အဲ့လိုလို့နေတယ်သူကဆော်ရတာပေါ့နော်အပေါ်မှာငွေကြေးကြက်တယ်ညာအဲသူတော့ဟိုဖန်လိုမျိုး SMB finance လိုမျိုးအဲဥနာကငွေကြေးကုန်ပြီးလိုမျိုးတွေကိုပုံမှန်ရှင်းတာပေါ့နော်ပြောရမယ်ဆိုရင်တော့ပုံမှန်ရှင်းပြီးတော့သူကဒါကိုသိနေတာပေါ့အဲ့လိုတော့ပြောပါမယ
်တရားဝင်လုပ်ငန်းအဖြစ်နဲ့ပုံမှန်ရိုက်ထားတဲ့ online ငွေချေးလုပ်ငန်းတွေဟာများသောအားဖြင့်နာမည်ကြီးရွှေဆိုင်တဲ့ဘဏ်လုပ်ငန်းတွေရဲ့နာမည်နဲ့စင်လူရောမတူပါပြီးတော့နာမည်ပေးထားကြတာဖြစ်ပါတယ်ဒီလိုငွေချေးလိမ်လည်နေတဲ့ online ဆံမျက်နှာတွေကလည်းအနည်းဆုံးလုပ်ငန်းပေါင်း30ကျော်ကနေ50နီးပါးလောက်ထိရှိနေတဲ့အကြောင်းလုပ်ငန်းရှင်တွေကပြောပါတယ်ရှင်